of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါသောတာရှင်များရှင် VOA American တက္ကသိုလ်2023ခုနှစ် March လ28ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းတိုမီတာ32 52တို့အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမာကတောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စုမင်ပါဒီကနေ့ညပိုင်းထုတ်လွှင့်မဲ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြန်မာစစ်ကောင်စီကရွေးကောက်ပွဲအကြောင်းပြုပြီးအကြမ်းဖက်မှုတွေပိုတိုးလာနိုင်တဲ့အကြောင်း ICG ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလူသားမျိုးတွယ်စုပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာစစ်တပ်နဲ့ဆက်ဆံနေကြောင်း AI အဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဣစွေးနိုင်ငံမှာအစိုးရကတရားရေးကဏ္ဍပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုရပ်ဆိုင်းလိုက်ကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမ္မာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့ကရင်ပြည်နယ်ဖောက်ပွန်အခြေစိုက်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီ
းမနေ့90လောက်တိုက်ပွဲဖြစ်ပြီးတော့စခန်းကိုရရှိသွားတာပေါ့အဲ့တော့စခန်းကိုမိရှုဖျက်ဆီးခဲ့တယ်လက်နက်တွေလည်းများရရတယ် KNU အင်အား40လောက်ကျဆုံးတယ်
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ကိုစောမွန်ကပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းကယားကရင်နီနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်နေတာသခိုင်းတိုင်းရွှေဘူကားကြီးဝန်းအနီးကပောက်ကွဲမှုအခြေအနေအပအဝင်စစ်ကောင်စီဥက္ကဋ္ဌမိတ်ကွန်းအပေါ်တုတ်ပြန်ချက်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါရှင်
ဒီကနေ့အင်ကာနေအမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်အွန်လိုင်းကနေဦးဆောင်ကျင်းပတဲ့ဒီမိုကရေစီဖိုရမ်မှာယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီနဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဦးဆောင်တဲ့ဆွေးနွေးပွဲအပိုင်းမှာနိုင်ငံဆောင်ကနိုင်ငံခြားရေးဝန်ကြီးတွေအပါအဝင်တက်ရောက်လာကြတဲ့သူတွေကယူကရိန်းကိုရုရှားကျူးကျော်တဲ့တစ်နှစ်ကျော်ကြာစစ်ပွဲအဆုံးသတ်ရေးအတွက်ဘာတွေလိုအပ်တယ်ဆိုတာသူတို့ရဲ့အမြင်တွေကိုပြောပြကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒါကြောင့်ဒီကနေ့ဒီမိုကရေစီထိပ်သီးဆွေးနွေးပွဲမှာယူကရိန်းအရေးအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းတနင်္လာနေ့ညပိုင်းကတိုင်းပြည်ကိုမိန့်ခွန်းပြောကြားရမှာလွတ်လပ်မှုကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ရည်တည်ချက်တွေဟာအမြဲတမ်းခိုင်မာနေပါတယ်လို့ပြောလိုက်ပါတယ်။ဒီတော့အတွင်းမှာအမေရိကန်ပြည်ထိုင်နေတိုးနဲ့ဥရောပသမဂ္ဂ EU တို့ကစီးပွားရေးနဲ့နိုင်ငံရေးဖိအားတွေပေးနေတဲ့အတွက်ကြောင့်ရုရှားနျူကလ িয়ার လက်နက်တွေကိုမိမိတို့နိုင်ငံကိုဖြန့်ကျက်ချထားဖို့လက်ခံလာစေတယ်လို့ဘယ်လာရုစ်နိုင်ငံကပြောကြားလိုက်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားဘက်ကပစ်ခတ်နေတဲ့မစ်ဆိုင်းရော့ကက်တွေထဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကထုတ်လုပ်တဲ့ chip layer စစ်ပစ္စည်းအစိတ်အပိုင်းတွေပါဝင်နေတယ်လို့လက်နက်ရေးရာကျွမ်းကျင်သူတွေကပြောပါရယ်ရုရှားကျူကျော်စစ်စတင်ပြီး9လအတွင်းပစ်ခတ်တဲ့မစ်ဆိုင်းအရေအတွက်ဟာ3650ကျော်ရှိခဲ့ပြီးအဲ့ဒီမစ်ဆိုင်းအများစုဟာအနောက်နိုင်ငံလို့ micro electronic နည်းပညာအပေါ်မှီကိုအားထားနေရကြောင်း Royal United Service Institute RUSI က Gary Somerville ကပြောပါရယ်ရုရှားတွေဟာဒီလိုအစစ်မြစ်နည်းပညာသုံးပြီးဖန်တီးထားတဲ့ chip တွေထုတ်လုပ်နေနိုင်တဲ့အနေအထားမရှိသလိုရှိရင်တော့မှဒီလက်နက်တွေမှာပါဝင်တဲ့ chip တွေလို့အရေးအသွေးမျိုးဖန်တီးနိုင်တဲ့နည်းပညာမရှိသေးဘူးလို့လည်းသူကပြောပါရယ်ဒီ chip တွေအသုံးပြုတဲ့လက်နက်တွေထဲမှာရုရှားအစစ်မြစ်ဆုံးလက်နက်တွေထဲမှာပါဝင်တဲ့ cruise missile Iskander 9M727 အမျိုးအစားလည်းပါဝင်ပါတယ်။ယူကရိန်းကိုရုရှားကပစ်ခတ်တဲ့မစ်ဆိုင်းတချို့ရဲ့အစိတ်အပိုင်းတွေကို RUSI ပညာရှင်တွေကလေ့လာခဲ့ရကနေ American, Dutch, Germany ကုမ္ပဏီထုတ် chip တွေနဲ့စာကစ်ပြားလေးတွေကိုရုရှားမစ်ဆိုင်းမှာတက်စစ်အသုံးပြုထားကြောင်းသိရတာပါ။ယူကရိန်းမြို့တော် Kiev ကိုပစ်ခတ်တဲ့ KH-101 cruise missile တွေမှာဆိုရင်နိုင်ငံသားတိုင်းပြည်တွေကနေထုတ်လုပ်တဲ့အစိတ်အပိုင်း32ခုထိတက်စစ်အသုံးပြုထားကြောင်းလည်းပညာရှင်တွေကထောက်ပြပါတယ်ရှင်။
နိုင်ငံကအတိုင်းဝိုင်းအနေနဲ့ယူကရိန်းပြည်သူတွေနဲ့သွေးစည်းညီညွတ်မှုကိုပြသတာဟာကဘာပေါ်ကပရိပကတွေကိုတုံ့ပြန်တဲ့အခြေခံစံပြပုံစံဖြစ်တင်ပြီးတခြားနေရာကပရိပကတွေနဲ့မတူချွင်းချက်သဘောမျိုးမဖြစ်တဲ့အကြောင်း Amnesty International လူအခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ် မြန်မာအပါဝင်အီသီယိုးပီးယားယီမင်အာဖဂန်နစ္စတန်လိုတခြားနေရာကပြစ်ကားတွေတုံ့ပြန်ရမှာယူကရိန်းအရေးလိုအင်တိုက်အားတိုက်တုံ့ပြန်ကြဖို့မနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာထောက်ပြဝေဖန်သွားပါတယ
် Solidarity is owed to the Ukrainian people but it is also owed to the people of Palestine to the people of Eritrea to the people of Myanmar and that
Ukraine ပြည်သူတွေနဲ့အတူတွေးဆညီညွတ်မှုကိုပြသလိုတဲ့တစ်ချိန်တည်းမှာပဲတခြား Palestine Eritrea မြန်မာနိုင်ငံကပြည်သူတွေနဲ့လည်းတွေးဆညီညွတ်မှုကိုပြသဖို့လိုအပ်ပါတယ်မနှစ်2022ခုနှစ်ကဒါမျိုးမဖြစ်ခဲ့ပါဘူး2022ခုနှစ်မှာမြင်းပြိုင်တစ်ခုလိုဖြစ်စဉ်မျိုးတွေနဲ့လှေနံတစ်ပတ်နင်းတဲ့ချင်းကပ်မှုတွေကိုအရင်ကတည်းကပိုတွေးခဲ့ရတယ်ဆိုပြီး Amnesty International အဖွဲ့ကြီးရဲ့အတွင်းရေးမှူးချုပ် Annette Colin-Mack ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါခင်ဗျာ
စစ်လက်နက်ဒုံးကျည်တွေကိုပိုတိုးပြီးစမ်းသပ်ပစ်လွတ်နေတဲ့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ထုတ်လုပ်ရမှာပါဝင်တဲ့ပစ္စည်းအစိတ်အပိုင်းတွေကိုတိုးမြင့်ထုတ်လုပ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟန်ကလိုလားနေတာပါမနေ့ကမြောက်ကိုရီးယားနျူကလ িয়ার လက်နက် institution ကသိပ္ပံပညာရှင်တွေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့တွေ့ဆုံချိန်မှာအခုလိုပြောဆိုခဲ့ပြီးနိုင်ငံပိုင်သတင်း agency KNCA ကသတင်းထုတ်ပြန်ခဲ့တာပါ Wasan 31လို့ပေးအမည်ပေးထားတဲ့ထိပ်ဖူးတွေအပါအဝင်တခြားဒုံးကျည်ထိပ်ဖူးအမျိုးမျိုးကို Kim Jong-un စစ်ဆေးကြည့်ရှုနေတဲ့ဓာတ်ပုံတွေကိုလည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်တောင်ကိုရီးယားနဲ့ American တပ်ဖွဲ့တွေရဲ့ပူးရဲစီရေးလေးချက်မှုတွေကိုကျူးကျော်ရန်စားမှုအဖြစ်မြောက်ကိုရီးယားကရှုမြင်ခဲ့ပြီးတာတို့ပြစ်ဒုံးကျည်တွေကိုမကြသေးခင်ရပ်ပိုင်းတွေတုန်းကဇက်တိုက်ပြစ်လွတ်စမ်းသပ်ခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နဲ့လို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA American တန်ကအင်ကာနီညာဘက်သတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေသာတိုးလာစေပြီးရွေးကောက်ပွဲအကြောင်းပြဖိနှိပ်မှုတွေလည်းပိုပြီးတော့များလာနိုင်တဲ့အကြောင်းနိုင်ငံတကာပြည်ပကလေးလာရေးအဖွဲ့ကြီး ICG ကသတိပေးထားပါတယ်ရွေးကောက်ပွဲဟာယုံကြည်စိတ်ချလို့မရသလိုလက်ခံနိုင်စရာလည်းမရှိတဲ့အကြောင်းနဲ့ရွေးကောက်ပွဲကိုအကြောင်းပြပြီးဆန့်ကျင်တဲ့အဖွဲ့အစည်းတွေကိုဖိနှိပ်ဖို့စစ်ကောင်စီဘက်ကတိုးလှုပ်လာနိုင်တဲ့အကြောင်းကို A Road to Nowhere The Myanmar Regime Stage Managed Election ဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်စောင်ဒီကနေ့ထုတ်ပြန်လိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်စစ်ကောင်စီကိုဆန့်ကျင်ကြတဲ့အတိုက်အခံအဖွဲ့အစည်းတွေကရွေးကောက်ပွဲကိုလက်မခံတဲ့အကြောင်းပြောဆိုခဲ့ပြီးဖြစ်ပါတယ်။တချို့နေရာတွေမှာရွေးကောက်ပွဲအတွက်မဲဆင်းပြည်စုသူတွေအသက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့လည်း ICG ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လုံခြုံရေးအရာလောလောဆယ်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုစစ်ကောင်စီဘက်ကအတိအကျကြေညာတာမရှိသေးပါဘူး။ဒါကြောင့်ရွေးကောက်ပွဲကျင်းပဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီတွေမှတ်ပုံတင်ကြဖို့ဥပဒေပြင်ဆင်သတ်မှတ်တာမဲဆင်းအသည့်တောင်းခံတာတွေကိုပြုလုပ်နေပါတယ်အနောက်နိုင်ငံတွေကနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဩဇာသက်ရောက်မှုတွေကိုသုံးပြီးရွေးကောက်ပွဲကိုအတင်းအကျပ်အင်အားသုံးမကျင့်ပနိုင်အောင်စစ်ကောင်စီကိုတောင်းဆိုကြဖို့နဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးဆိုတာကိုပြင်းပြင်းထန်ထန်အသိပေးကြဖို့ ICG ကတိုက်တွန်းထားပါတယ်ရပ်ဆိုင်ထားဖို့တောင်းဆိုကြသလိုတစ်ချိန်တည်းမှာပဲရွေးကောက်ပွဲကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုပြတ်ပြတ်သားသားဆန့်ကျင်ကြဖို့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အတိုက်ခံအဖွဲ့အစည်းတွေကိုလည်း ICG က ICG အစီရင်ခံစာမှာတောင်းဆိုထားပါတယ်ခင်ဗျာ
2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပဋိပက္ခတိုးလာပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်နိုင်တဲ့အကြမ်းဖက်မှုတွေရှိခဲ့တယ်လို့စစ်တပ်ရဲ့ဖိနှိပ်မှုနဲ့အခြေခံအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါရယ်ကုန်စည်နှုန်းစွန့်အင်လောင်စာဆေးတိုးမြင့်မှုတွေကြောင့်စျေးမာရေးနဲ့တခြားလူမှုရေးဆိုင်ရာကိစ္စတွေထိခိုက်ပြီးအကြက်တဲတွေပုံမှုရင်ဆိုင်ရတယ်လို့စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြားအရက်သားတွေယာနဲ့ သိမ်းဆုံးခဲ့ရတဲ့အခြေအနေနဲ့လူတွေအစုလိုက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတာတွေကိုအစိုးရခန်းဆောင်မှဖော်ပြထားပါတယ်။အရက်သားတွေကိုပြစ်မှတ်ထားပြီးမစင်မကျင်ထိုးစစ်ဆင်ပြစ်ခတ်မှုတွေနဲ့စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေရာနဲ့ချီသိမ်းဆုံးခဲ့ရတာကိုအစိုးရခန်းဆောင်ကအလေးပေးရေးသားပါတယ်။အတိုင်းအခါနိုင်ငံရေးခေါင်းဆောင်တွေလူအခွင့်အရေးလှုပ်ရှားသူစုစုပေါင်း1000ကျော်ကိုစွဲချက်တွေအမျိုးမျိုးတင်ပြီးတရားမျှတမှုမရှိတဲ့ရုံးတင်စစ်ဆေးမှုတွေနဲ့ထောင်ဒဏ်တွေအမျိုးမျိုးချမှတ်ခဲ့တာကိုလည်းထည့်သွင်းရေးသားထားတာပါ။အကျဉ်းတောင်တွေထဲမှာလည်းဖမ်းဆီးခံရသူတွေပေါ်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့ပြီး၄ဦးကိုနိုင်ငံရေးအရာအပြစ်ရှာတဲ့စွဲချက်တွေနဲ့မျှတတဲ့ရုံးတင်စစ်ဆေးမှုတွေမပေးဘဲတည်တံစီရင်ခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးရဲ့အစိုးရခန်းဆောင်မှရေးသားထားပါရဲ့ရှင်။
အငင်းပွားစရာဖြစ်နေတဲ့တရားစီရင်ရေးခန္ဓာပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဆိုင်းငံ့လိုက်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နေတန်ယာဟုကပြည်တွင်းစစ်ဖြစ်မှာရှောင်ရှားတဲ့အခွင့်အရေးတစ်ခုအဖြစ်ပြောကြားလိုက်ပါတယ်။အစိုးရကတရားစီရင်ရေးခန္ဓာပြုပြင်ပြောင်းလဲမဲ့အစီအစဉ်ကိုနိုင်ငံအနှံ့၂ရက်ကြာစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စရေးဝန်ကြီးချုပ်ကသူ့ရဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်ကြောင်းတနင်္လာနေ့ကအခုလိုကြေညာလိုက်ပါတယ်
။အနီאינני מוכן לקרוע את העם לגזרים. במשך 3 חודשים קראתי פעם אחר פעם
ישראל פידורে ကိုသွေးကွဲအောင်ကျွန်တော်မလုပ်ခဲ့ပါဘူးကျွန်တော်ဟာ3လတိုင်တိုင်ပြည်သူတွေနဲ့ထပ်ခါတလဲလဲစကားပြောစာရေးအချိန်ချင်းဖတ်ပြီးအဖြေရှာခဲ့ပါတယ်ကျွန်တော်တို့အားလုံးညီအကိုတွေရဲ့ရှေ့မှာရပ်တည်ရပါမယ်ဒီနေရာကနေကျွန်တော်ပြောလိုပါတယ်ပြည်တွင်းစစ်မဖြစ်စေရပါဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောသွားတာပါဒါအပြင်တရားရေးကဏ္ဍပြုပြင်ပြောင်းလဲတာကိုအတည်ပြုဖို့အတွက်သူဆုံးဖြတ်ခဲ့ပေမဲ့ကြဲကြဲပြန့်ပြန့်အားလုံးသဘောတူညီချက်ရရှိဖို့ကြိုးစားပြီးတောင်းဆိုခဲ့ပါတယ်လို့လည်းစိတ်လှုပ်ရှားမှုအပြင်နဲ့ပြောဆိုသွားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတာမိုင်းတန်နစီပြည်နယ်နက်ရှရယ်မြို့ကပုဂ္ဂလိကခရစ်ယာန်မူလာရန်ကြောင့်ကိုမနေ့ကဝင်ရောက်ပစ်ခတ်မှုဟာမိသားစုတွေအတွက်ကြေကွဲပွေရာဖြစ်ပြီးတိုက်ခိုက်ရေးလက်နက်ကင်ဆောင်မှုတာဏင်ချက်ကိုအတည်ပြုဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။တနက်ကိုင်းအကြမ်းဖက်မှုကိုရပ်တန့်ဖို့ပိုလှုံ့ဆော်ရမှာဖြစ်တယ်လို့ဒီလိုအကြမ်းဖက်မှုဟာလူမှုအတိုင်းဝိုင်းကြားစိတ်ဝမ်းကွဲစေပါတယ်။ကျောင်းတွေကိုအကျဉ်းထောင်တွေအဖြစ်မပြောင်းလဲနိုင်အောင်ကာကွယ်ပေးဖို့ပိုပြီးလှုံ့ဆော်ဖို့လူကြောင်သမ္မတဘိုင်ဒန်ကပြောပါတယ်။ဒါကြောင့်ခြေမုံရင်းလက်နက်တာမြင့်ဖို့အဆိုပြုထားတာကိုအတည်ပြုပေးဖို့လွှတ်တော်ကိုထပ်မံတောင်းဆိုပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။မနေ့ကအမျိုးသမီးတနတ်သမားဟာကျောင်းကိုတိုက်ခတ်မှုမတိုင်ခင်အသေးစားထောက်လှမ်းမှုတွေပြုလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ကရင်ပြည်နယ်ဖောက်ပွန်အခြေစိုက်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေသတင်းပြပုချက်ကိုစပြီးပြောပြပေးပါမယ်။ကရင်ပြည်နယ်ဖောက်ပွန်ခရိုင်ဒေသခေါ်မူထရခရိုင်မှာမြန်မာစစ်ကောင်စီအခြေစိုက်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာကရင်အမျိုးသားအစည်းအရုံးရဲ့ KNL တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU ကပြောပါရယ်။စစ်ကောင်စီရဲ့အဓိကစစ်စခန်းကိုတိုက်ခတ်တာမှာထိခိုက်ကြဆုံးမှုတွေရှိခဲ့ပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ကရင်မျိုးသားစီယုံတပ်မကထိ ंछ ုံနယ်မြေထဲမှာရှိတဲ့တန်လွင်မြစ်ဘေးမှာစခန်းချထားတဲ့မေခါထစစ်ကောင်စီစခန်းကြီးတစ်ခုကိုမတ်လ28ရက်နေ့မနေ့က KNL တပ်တွေကဝင်ရောက်တိုက်ခတ်ခဲ့တယ်ဆိုပြီး KNU ကပြောပါရယ်။ဒီသတင်းနဲ့ပတ်သက်လို့ KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖလိုကလေးစေးကအခုလိုပြောပြပါဗျာ
။ဟုတ်ကဲ့ကျွန်တော်တို့လည်းပဲမြေပြင်သတင်းရရတာပေါ့နော်။ဟိုမနေ့6နိုင်လောက်ကဟိုအခန်းကိုစပြီးတော့ဟိုဖိတ်တော့မကြဘူးလို့ဟိုအဲဒါကိပိုင်ရရှိတာပေါ့နော်။အဲလိုပဲကျွန်တော်တို့မြေပြင်သတင်းရပြရှိရမှာပေါ့။ဟုတ်ကဲ့ဒီတော့ညာလည်းပဲဒီကိုက်ကန်ရနဲ့ပါရီရရှိလဲဘလို့ဆုံဆုံးမှုတွေရှိတယ်လဲဆိုတာတော့ကျွန်တော်တို့ဟိုကျင်းနယ်တော့တပ်မဟာကကျင်းနယ်ကတော့မလာဘူးဖြစ်နေတာပေါ့နော်အဲ့ဒ
ါပြီးတော့ကွေတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကတော့ဒီစခန်းဟာစီအရအရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်အ
ဲ့ဒီစခန်းကိုဒီမနေ့6နာရီ PNL တပ်မဟာဖွဲ့နဲ့ပူးပေါင်းဖွဲ့ပေါ့နော်ဝင်ရောက်တိုက်တဲ့ခါကျမှစခန်းကိုမနေ့50လောက်တိုက်ပွဲဖြစ်ပြီးတော့စခန်းကိုရရှိသွားတာပေါ့အဲ့တော့စခန်းကိုမီးရှို့ဖျက်ဆီးခဲ့တယ်လက်နက်တွေလည်းအများကြီးရတယ်ရန်သူအင်အား40လောက်ကျဆုံးတယ်ဒီကိစ္စကတော့ရေးပါတော့တန်လင်းမြင့်ရှေ့ခံအနောက်ခံကိုသုံးမိုးနိုင်တဲ့ဟိုစခန်းတစ်ခုပေါ့ဟုတ်ကဲ့အဲ့ဒီအင်အားမဟုတ်စခန်းလည်းအင်အားကြီးတယ်လေ
အဲ့ဒီနေရာပင်တိုင်းဟိုရှေ့တန်းပင်တိုင်းစခန်းလို့ပြင်နေတယ်အဲဒါဆိုတော့အဲ့မှာပဲလူငယ်အားစုတွေဒီအင်္ဂလိပ်ပဲစစ်ကြောင်းထွက်တာညာအဲ့ဒီမစခန်းပေါ့ရှေ့တန်းရဲ့ပင်မစခန်ပြွာကုန်းကုန်းတယ်လို့ပေါ့အဲ့ဒီနေရာကိုဝင်တိုက်လိုက်တော့သူတို့အထိညာသွားတယ်ထိခိုက်တိုက်ဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးတယ်လို့ KNU ရဲ့တိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်က KNU ရဲ့ဒုတိယပြန်ကြားရေးတာဝန်ခံဖတူကလေးစေးကတော့ပြောပါတယ်
လို့ကလေဆာထိချဘူးကရေးပါတယ်လို့ပဲကျွန်တော်တို့ဒီကနားလေအဲ့တော့စည်ရရဒီထက်ယူစီကဘယ်လိုရှိလဲဆိုတော့ကျွန်တော်အမြင်နဲ့သိတော့နားမယူဘူးအဲ့ဒီစခန်းကကျွန်တော်တို့ဘန်ဘလော့ဘူထာနာကျင်းကြပါပြီနောက်ပိုင်းမှာ90နဲ့စီ95လောက်မှလာပြီးတော့ပြီးသားတဲ့အခြေချခဲ့တာပေါ့အဲ့ဒီချိန်ကအဲ့တော့ညာလိုက်တဲ့စခန်းက92လောက်ကလေးကကျွန်တော်တို့ကတော့ကံမှန်ကြည့်တာကတော့ဒီကတည်းကကြီးခိုင်းရဲ့ဒီလိုရဲ့ညီမရဲ့တောင်းတဲ့ပေါင်းတော့တလင်းလေးပုံမှန်ကြီးအဲ့ဒီဆောက်ဖို့ဒီမိုင်းရဲ့အမဒီနဲ့ဟာဒီအောက်ဒီထဲမှာရှိတဲ့ဓာတ်ငွေစုတဲ့နေရာပါရှိတယ်အဲ့ဒါကြောင့်မို့ဒီကတည်းကဆောက်ဖို့တစ်စီးပွားရေးဆိုင်ရာကြီးပါတယ်လို့အဲ့ကျွန်တော်တို့ဒီလိုပဲနားလည်
မေခါထစစ်ကောင်စီစခန်းဟာတန်လွင်မြစ်ပေါ်မှာဖြတ်တန်းသွားလာနေတဲ့အရက်သားလေတွေကိုရိတ်ခါတောင်းရမ်းတာချိမ့်ချောက်ပစ်ခတ်တာတွေလုပ်လို့ရှိတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် KNU ထိန်းချုပ်နယ်မြေတွေကစစ်ကောင်စီရဲ့စခန်းကြီးတွေကိုစခန်းငယ်တွေပါအပါအဝင်စခန်း10ခုလောက်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဖျက်ဆီးသိမ်းပိုက်တာတွေလုပ်ခဲ့တဲ့အထက်မှာတိမှုထစခန်းနဲ့တေပဘို့စခန်းတွေဟာစစ်ကောင်စီအတွက်လက်နက်ကောလူရင်အားကောဆုံးရှုံးမှုတွေများတဲ့စခန်းတွေဖြစ်ခဲ့ပါတယ်။အခုမေခါထစခန်းကလည်းလူရင်အားများတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်ရှင်
။ကရင်ပြည်နယ်ဖောက်ပုံအခြေစိုက်စစ်ကောင်စီတပ်စခန်းကို KNU တပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေသတင်းပေးပို့ချက်ကိုမိုင်အေးမှပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲရှမ်းကယားကရင်နီနယ်စပ်ဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုလည်းဆက်ပြီးပြောပြပေးပါအောင်မယ်။ရှမ်းကယားနယ်စပ်မှာရက်ဆက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခုတလောဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေရင်နဲ့ပုံမိုတိုက်ခတ်နှိပ်ကွပ်လာတယ်လို့ KNDF က VOA ကိုပြောပါတယ်ဒီတိုက်ခတ်မှုတွေကြောင့်အပြစ်မဲ့အရက်သားပြည်သူတွေလည်းအရင်ကထက်အိုးပြစ်အိမ်ပြစ်ပြေးလွှာနေကြရပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင
်အခုမတ်လဇန်ကလေးကကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အရှိဘက်ချမ်းရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံတို့ဘက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်ခုချိန်ထိရက်ဆက်ဆိုသလိုဂျိုကြားဂျိုကြားတိုက်ပွဲဖြစ်ပွားနေစေပဲလို့ KNDF KNI အမျိုးသားများကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်ဟောတပ်ပြတ်တွေကဒီခုတော့တပ်ပြတ်တွေအိုင်းတံပေါ်ရဲ့ကျွန်တော်တို့ဒီပြည်စပိုင်းတိုင်းချလိုက်ကျွန်တော်ပြန်လာပြန်ရက်လာလာနေဒီဘောတော့ဖြစ်တယ်ဟုတ်ဖြစ်တာသူတန်းကြည့်နေတော့ဒီကဒီမော့ဆိုပြုတ်တဲ့ရှိဖတ်ချမ်းရဲ့ခုနပြောတဲ့ဒီ
အခုတလောဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတစုံတရာထုတ်ပြန်တာမရှိသေးပါဘူး။အခုဖြစ်တဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းနဲ့ပုံမှန်တိုက်ခတ်လာတယ်လို့ KNDF ကပြောပါတယ်
။ဒီတိုက်ပွဲတွေမှာဆိုလို့ရှိရင်လေကြောင်းတုံးပြမှုကစတိုက်ဖြစ်လာတယ်ပေါ့လေ။ဟိုနေ့စဉ်ရက်စွဲလို့တော့ပြောလို့ရတာပေါ့။လေကြောင်းတုံးပြမှုကိုသူတို့တော်တော်လေးဟိုအားဆိုင်ပြီးလုပ်လာရှိတယ်။တော့တိုက်ပွဲတွေမှာဆိုလို့ရှိရင်ဒီရက်ပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီနေ့လာပြန်မျိုးမရှိပဲတောက်ချောက်ကင်းထောက်တွေဝဲနေရပါတော့ဝဲနေရမျိုးရှိတယ
်ဒေသခံတွေဟာတိုက်ပွဲကြောင့်ပြေးလွှားနေရတဲ့အတွက်ဒုက္ခမျိုးစုံကြုံနေကြရတာပါဒါကြောင့်ငြင်းချမ်းကျင်နေပြီလို့အခုလို့ပြောပါတယ
်ငြင်းချမ်းကျင်ရောနေရလဲဒီနေ့မဟုတ်တော့ဘူးဒီနေ့ကျော်နေ့နေ့ဤပါရောက်ရှိနေပြီကျွန်တော်ဒီနေ့ဆိုအကျေကျေရမှာလေဒီကိုအရလည်းဒီလိုဖြစ်နေတယ်ဆိုတော့အဲ့တော့မသိသေးဘူးပေါ့နော်ဒီရောက်လဲခါကျရင်အေးရရှိအောင်မလားမရှိတော့ဘူးလားအဲ့ဒါလဲဒီမျိုး
အဓိကကတော့ဒီတိုက်ပွဲကြီးရဲ့ကြီးဖို့ပေါ့နော်တိုက်ပွဲကြီးမှလည်းအရာအလုံးကဆီပြီးမှပေါ့
မဆိုင်တဲ့အပြစ်မဲ့အရသားပြည်သူရှိရဘက်ကိုစစ်ကောင်စီအနေနဲ့ပြစ်မှတ်ထားမတိုက်ခိုက်ဖို့ KNDF ကပြောပါတယ
်စနေမဲ့ပြည်သူတွေကိုစစ်ကောင်စီကအနေကြီးနဲ့ပြစ်ခတ်တာမျိုးတွေနောက်တစ်ခုကဒီလေကြောင်းနဲ့ပုံကျဲတိုက်ခိုက်တာမျိုးတွေကိုမလုပ်ဖို့စဉ်းစားတင်တယ်ပေါ့လေတကယ်တော့ပြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ဆင်းရဲပြစ်မှာကျွန်တော်တို့လည်းသူနဲ့တိုက်လို့ရတယ်ပေါ့အပန်းဆိုင်တဲ့ပြည်သူတွေကိုကျွန်တော်ကိုစမထားတဲ့ခံမျိုးစုလက်နာကတော့ဒီပုံစံလေးပတ်သက်ပြီးရပါလေ
ซีเอพีประกาศเรื่องตอนนี้ชีเรดิตาการนี้ก็เลยตอนนี้ปีตอนนี้ปีอังกฤษนี่จะมาเรื่องถ้าจะเสียชีวิตยาวลายที่ตาการลูดูเรนี่เนี่ยเลยเล็กขังกุญย์ไปจับบุกเคอันดีเอฟก็ได้โดนทับอะไรกันนะ
ฉันก็อยากเห็นเนี่ยจะมาไต้หวันเรียกสับ ဖြစ်ပွားနေတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုယ်စားဝန်လမ်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့သခိုင်းတိုင်းရွှေဘူကားကြီးဝန်အနီကပောက်ကွဲမှုနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်သခိုင်းတိုင်းရွှေဘူမြို့အထွက်ကားကြီးဝန်အနီနဲ့မူးပေါင်ပေါ်မှာပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်နှစ်ဦးသေဆုံးပြီးဒေသခံအယောက်20ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရသူတွ မြင်တွေကပြောပါတယ်။ရွှေဘုံမျိုးကပောက်ကွဲမှုအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမှုပြပြပေးပါရှင်
။စကိုင်းတိုင်းရွှေဘုံမျိုးအထွတ်မှာရှိတဲ့စူပေါင်းကားကြီးဝင်းရဲ့အနောက်ဖက်နဲ့ကားဝင်းမြောက်ဖက်မူးပေါင်တရားပေါင်ပေါ်မှာမတ်လ28ရက်နေ့မနက်9နာရီကျော်မှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေအတွင်းမှာနှစ်ဦးသေဆုံးပြီးတော့လမ်းသွားလမ်းလာဒေသခံအမျိုးသား10ဦးနဲ့အမျိုးသမီး10ဦးစုစုပေါင်း20ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒဏ်ရာရရှိတဲ့သူတွေထဲမှာတော့အသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပါတယ်။အသက်အန္တရာယ်စိုးရိမ်ရတဲ့ဒဏ်ရာရရှိသူက6ဦးရှိတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။တေဆုံးထံရရမှုတွေနဲ့ပတ်သက်လို့မြေပြင်မှာကူညီကယ်ဆယ်ပေးနေသူတူကအခုလိုပြောပြပါဗါးအ
ဲ့မှာချင်းရိုက်တာကယောက်ျား10ယောက်ကလေး2ယောက်မိန်းမ6ယောက်ဒီ20ပါဗျာယောက်ကတော့သူ့ဘာနဲ့စုံတာရှိသေးတယ်မစုံပါဘူးဗျာနောက်တော့6ယောက်ကလည်းစုရင်ရပါတယ်ဗျာတိုက်ရဲ6ခီးကတိုက်ရဲ6ခီးကမှာလူက16ယောက်ပါဘူးပေါင်ပေးမှာကလုံးကွဲတာကဒိုင်းနာကုံကုံရွာနေပြီးတော့2ယောက်ပါအလုံးစုံ2ပြည်ရှိကြပါတယ်
တေဆုံးသွားတဲ့သူဟာတောင်တင်းချေးရွာသားဒေသခံတူဖြစ်ပါတယ်။စိုးရင်ရတဲ့ကလေးငယ်တူနဲ့အမျိုးသား9ဦးကိုရွှေဘိုကနေမန္တလေးစစ်ရုံကိုပို့ဆောင်ကူတာပေးနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒဏ်ရာစိုးရင်ရလို့မန္တလေးအထိပို့ဆောင်ပြီးတော့ကူတာပေးနေတဲ့အထက်ကအသက်9နှစ်အရွယ်ကလေးငယ်တူကတော့မန္တလေးစစ်ရုံမှာတေဆုံးသွားတယ်လို့တေဆုံးသွားတဲ့ကလေးငယ်ရဲ့ဆွေမျိုးနှီးဆက်သူတူကအတည်ပြုပြောပါတယ်။ရွှေဘိုစုပေါင်းကားဝင်းဟာရွှေဘိုမြို့ရဲ့တောင်ဘက်မှာရှိပြီးတော့မြို့အထွတ်မူးပေါင်ဘေးမှာရှိတာလည်းဖြစ်ပါတယ်။ပောက်ကွဲခဲ့တဲ့နေရာကတော့လူအသွာအလာများတဲ့နေရာဖြစ်ပြီးတော့လူစီကားတဲ့အချိန်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာကိုကိုယ်တိုင်မြင်သိခဲ့သူတူအူကို VOA ကဆက်သွယ်မေးမြန်းရမှာတော့သူကြုံတွေ့ခဲ့ရတာကိုအခုလိုပြောပြပါတယ်
။တော့မူးတရားပေါ်မှာချင်းပေါ့အဲဒီမိုင်းခဲ့တာချင်းထဲတာရှိတယ်အဲ့နိမျိုးကွဲသွားတာဘယ်သူကချတယ်ဆိုတော့တခြားမသိလိုက်ချင်းကနေကွဲတယ်ဆိုတော့သိလိုက်တယ်အတန်ကတော့ချေတယ်အဲ့ဒီရေးပါတူဒီဈေးဝယ်လာတဲ့ဟာကြီးနဲ့အဲ့နားမှာရေးချူဘာညာလောက်တယ်ဈေးတစ်ဖက်ဆိုင်တယ်ဟာကြီးကတစ်ဖက်ဆိုင်ရှိတယ်အဲ့နားမှာပြရတယ်ရေးရှိသွားလာနေဟာကြီးလည်းအများကြီးလေအဲ့ဒါဆိုမင်းကွဲတာနဲ့ဒီလူစုဘာလဲဆိုကွဲတာအဲ့လိုမျိုးဖြစ်ပုံများပါတယ်ဒီကကြတော့အဲ့နားလေးကလည်းကျွန်တော်ရှေ့မှာနေကအမှုတော်တော်များတယ်
ပောက်ကွဲတဲ့နေရာအနီးမှာစစ်တပ်တပ်ဆွဲထားတာမရှိသလိုပောက်ကွဲချိန်မှာစစ်သားတွေဖြတ်တန်းသွားလာတာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။မိုင်းပောက်ကွဲတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မတ်လ25ရက်နေ့ကလည်းရွှေဘိုမြို့တက္ကနန်းကျေးရွာနဲ့ဇီရောကျေးရွာအကြားမှာမိုင်းပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတော့တန်ဃာတော်တပါးပါဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်ရှင
်။စကိုင်းတိုင်းရွှေဘိုကားကြီးဝန်အနီးကပောက်ကွဲမှုမှာ၂ဦးသေဆုံးပြီးလမ်းသွားလမ်းလာဒေသခံအယောက်20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့တဲ့တင်မတ်စုမပြောပြပေးခဲ့တာပါ။အင်္ဂါညရဲ့တဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စစ်ကောင်စီဥက္ကဋ္ဌမေကွန်းနဲ့ပတ်သက်ပြီးတုံ့ပြန်ချက်သဘောထားတချို့ကိုတင်ဆက်ပေးကြပါမယ်။စန့်ကျင်ဘက်အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမနေ့ကတက်မတော်နေ့အခမ်းအနားမှာပြောသွားတာဟာစစ်ကောင်စီအနေနဲ့စစ်ရာဇဝတ်မှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG တက်မတော်ရုံပြောခွင့်ရက VOA ကိုပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကစစ်ကောင်စီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုံ့ဆော်နေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကအတိုက်ခံတွေပေါ်ဖိနှိပ်မှုတွေကိုပြင်းပြင်းထန်ထန်လှုံ့ဆော်သွားမယ်အကြောင်းပြောလိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုမဲရင်ချင်းနိုင်ငံကစူးစီးတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကျင်းပတဲ့တပ်မတော်နေ့အခမ်းအနားနဲ့တိုက်ဆိုင်ပြီးစစ်ကောင်စီကိုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကပြစ်မှတ်ထားအရေးယူမှုတွေတုံ့ပြန်လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ သူ့ကိုစန့်ကျင်တဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့သူ့ရဲ့တက်မတော်နေမိကုန်းထဲမှာအခိုင်အမာပြောကြားသွားပါတယ်။ဒီအပေါ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားတုံ့ပြန်ချက်ကိုသမရာယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလို Zoom ကနေပြောပါတယ်
။တစ်ချိန်လုံးကလည်းသူ့ကိုလူခေါင်းရောင်ဆောင်ပြီးတော့ငင်းကြေးနှစ်ဖြစ်ရမယ်ဆိုပြီးကြင်ညာပြီးတော့ကြင်ညာလို့ကြင်ညာဘာအပြစ်သက်အပြစ်ခတ်ရစဲသူတစ်ပတ်သက်အပြစ်ခတ်ကြင်ညာလို့ဆိုပြီးတော့ကြင်ညာအားလုံးကလိန်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲပါဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူးစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူသက်နေတဲ့လူရက်အဲ့ဒါကိုသူလူသက်နေတယ်ဆိုတော့သူဝင်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတက်ဖြတ်မယ်ဆက်တက်ဖြတ်ဖို့ကြိုးစားမယ်ဆိုတော့သူဝေခံသွားတာပဲဒါကဆေးရဆုံးမှုကျွလုံနေတဲ့ဟာသူဝေခံသွားခြင်းဖြစ်ပါတယ
်ဒါဆိုရင် NUG အနေနဲ့ရောရှစ်ဆက်ဘလူးရက်တီသွားမလဲ
ကျွန်တော် NUG ဆိုတော့ပြည်သူတွေရဲ့ဆန္ဒစစ်မှန်တဲ့ဆန္ဒကိုချက်အောင်လို့လုတ်ကင်တန်တဲ့တန်ချပြီးလုတ်ကင်ဒီတက်ဘောဝင်နေတဲ့ပြည်သူတွေနဲ့အတူဟာရက်တီပြီးတက်ဘောဝင်နေတဲ့ပြည်သူအစိုးရရေဟုတော်လည်းရပေါက်ပေါ်လာတယ်ရေဟုတော်လည်းရအစိုးရတရက်ဖြစ်တယ်လေအညီပြည်သူတွေရဲ့ဆန္ဒအစစ်မှန်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာကြမ်းကြုတ်ရက်ဆက်တဲ့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်နေပြီးတော့တွန်းလှန်ဖျက်ဆီးပြီးတော့ပြည်သူတိုင်းရင်းသားပြည်သူတွေတွေလိုချင်တောင်းတတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးစားပြီးတော့ဆောင်ရွက်နေတယ်ဆိုတော့ကြိုးကြပါရစေ
။ဗိုလ်ချုပ်မှုကြီးမရောက်နိုင်ကတော့မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့နိုင်ငံတွေကိုအကြမ်းဖက်လုပ်ရက်ကိုထောက်ခံသူတွေဖြစ်ရှုံချခဲ့ပြီးသူတို့လုပ်ရက်ဟာမှားယွင်းနေတယ်လို့တမတော်ကကိုနီးကိုဟန်နဲ့ဒီမိုကရေစီကိုပုံဖော်နေမှုမှာပူးပေါင်းပါဝင်တဲ့ကြောင်းသူကပြောကြားခဲ့ပါတယ်။တမတော်နေ့အခမ်းအနားဖြစ်စစ်ကောင်စီကတရုတ်လို့တိုက်လေရင်တချို့ကိုတရုတ်ပြပြန်တန်းခဲ့ပါတယ်။မြမပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေမှာပြင်းထန်လွန်ပြီးလေကြောင်းကနေပါတိုက်ခိုက်နေတဲ့လောက်ရကိုဟန်တားနိုင်ရေးစစ်ကောင်စီနဲ့သူ့ကိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေကထပ်ပြီးပိတ်ဆို့အရေးယူတာဟာထရောက်မရှိဘူးဆိုတာကိုပြနေတယ်လို့မြမအရေးလှုပ်ရှားနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကတုံ့တက်ကြပါတယ်။ American Chief Side Campaign for a New Myanmar ရဲ့ညွှန်ကြားမှု Simon Billiness ကအခုလို Zoom ကနေ VOE ကိုပြောပါတယ
်။ Well, I think the current US sanctions including the new sanctions that were announced last Friday really fall shortof what the US can do.
ပြီးခဲ့တဲ့တောက်ကြာနေ့ကကြေညာခဲ့တဲ့ပိတ်ဆို့အရေးယူမှုအသစ်တွေပါဝင်လက်ရှိအမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေဟာမြန်မာစစ်တပ်ပေါ်မှာထိထိရောက်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာလွဲချော်နေတယ်လို့မြင်ပါတယ်။ကျွန်တော်တို့ဖြစ်စေချင်တာကမြန်မာနိုင်ငံကိုလေးရင်လောင်စာဆီတွေရောင်းချမှုထိထိရောက်တားမြစ်ပိတ်ပင်မှုဖြစ်ပါတယ်။ဒါမှပဲမြန်မာလီဒါအနေနဲ့တိုက်လေရင်တွေရဲရင်တွေကိုအသုံးမပြုနိုင်တော့ဘဲနဲ့အရက်သားတွေပေါ်မှာလေကြောင်းတိုက်ခိုက်မှုကိုရပ်တန့်စီဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်လာမှာပါ
။ဒါကြောင့်လဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်နက်ကင်ဆန့်ကျင်သူတွေကိုအပြတ်ချေမုန်းသွားမယ်လို့ပြောဆိုတဲ့အပေါ်မှာမအံ့ဩမိကြောင်း Simon Billiness ကဆိုပါတယ
် We've also been pressing the US to do what the European Union has already done and that's put sanctions on Myanmar
ရုပ်ပတ်သမဂ္ဂကခြားမှတ်ခဲ့တဲ့ရေယူပိတ်ဆို့မှုတွေအတိုင်းလှုပ်ဆောင်မှုအမေရိကန်ကိုကျွန်တော်တို့ဖိအားပေးခဲ့ပါတယ်ဒါကတော့စစ်တပ်ရဲ့ဝင်ငွေအရင်းအမြစ်ဖြစ်တဲ့မြမရည်နံတဲ့သဘောတန်ွေလုပ်ငန်းMOG အပေါ်မှာအမေရိကန်ကပိတ်ဆို့အရေးယူဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဒီအချက်ကိုမလုပ်နိုင်ဘူးဖြစ်နေပါတယ်။အမေရိကန်ကဒီလိုမျိုးပိတ်ဆို့အရေးမယူထားတဲ့အတွက်မြန်မာစစ်တပ်အတွက်ရတနာတန်းွေပိုက်လိုင်းကနေရတဲ့ဝင်ငွေတွေဟာထိုင်းနိုင်ငံကနေတဆင့်စီးဝင်နေပါတယ်။ဒါကြောင့်မို့မြန်မာစစ်တပ်အပေါ်မှာအမေရိကန်ကထိထိရောက်ရောက်ဖိအားပေးနိုင်ရတဲ့အတွက်မလုပ်ဘဲနဲ့ပြက်ကွက်နေပါတယ်။ဒါကြောင့်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြတာကိုကျွန်တော်အနေနဲ့မအံ့ဩပါဘူး။ဘာဖြစ်လို့လဲဆိုတော့သူ့လုပ်ရက်တွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမဂ္ဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုပ်နိုင်လို့ပဲဖြစ်ပါတယ
်။မနေ့ကထုတ်ပြန်တဲ့ဗြိတိန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုအသစ်ထဲမှာစစ်တပ်ကိုလေရင်လောင်စာဆီတိုက်ရိုက်ထောက်ပံ့နေတဲ့မြန်မာကုမ္ပဏီတွေကိုပဲပိတ်ဆို့အရေးယူတာဟာထိရောက်မှုမရှိဘူးလို့ဗြိတိန်အခြေဆိုင်မြန်မာရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmer က VOE ကိုပြောပါတယ်။စစ်တပ်ကနေအရက်သားအသုံးပြုဖို့ရည်ရွယ်ထားတဲ့လေရင်လောင်စာဆီတွေကိုလည်းမှာယူထားတဲ့အတွက်ပါဝင်ပတ်သက်နေတဲ့ဗြိတိန်ကုမ္ပဏီတချို့ကပါဗြိတိန်အစိုးရအနေနဲ့ပိတ်ဆို့အရေးယူတင်ကြောင်းသူကပြောကြားခဲ့ပါတယ်ရှင်
စစ်ကောင်စီမိကွန်းကြောင့်ဆေးရဆွေးမှုတွေတိုးလာမှာကိုအခဲခတ်တွေတတိပေးတဲ့အကြောင်းမယုံစင်နိုင်ပြပြပေးခဲ့တာပါ။ဒေါက်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါ၊ Social Media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးလေးတွေ၊ပြည်သက်နိုင်ငံလွှားဒေတာကရှေးဟောင်းအမွေအနှစ်တွေအကြောင်းပြောပြပေးထားတဲ့ကမ္ဘာတလခီးသွားအစီအစဉ်နဲ့ငါးမြင်းဆောင်နဲ့ရှစ်မြင်းဆောင်တို့ရဲ့ဘဝတွေကြောင့်တင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းဆောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးနဲ့ပတ်သက်တဲ့ထိတ်သီးညီလာခံတရက်ဒုတိယအကြိမ်မြောက်ကျင်းပဖို့ကမကထပူးတွဲဆောင်ရွက်နေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကဘယ်လာရုစ်နိုင်ငံမှာဗျူဟာမြောက်နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေတပ်ဖြန့်ချထားမယ်ဆိုပြီးကြေညာပါတယ်ရုရှားဟာယူကရိန်းအရက်သားပြည်သူတွေကိုပစ်မှတ်ထားတိုက်ခတ်ရမှာမစ်ဆိုင်ဒရုန်းစရာတွေနဲ့တိုက်ခတ်တဲ့အပြင်အခုခါမှာယူကရိန်းသဘာဝပတ်ဝန်းကျင်ကိုပါထိခိုက်စေအောင်ဘလို့လက်နက်တွေအသုံးပြုနေတာလဲဆိုရတဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Belgares Eclesiris ပြပထားတဲ့သတင်းကိုကိုအောင်ပြပြပေးပါရှင်
ဘီလာရုစ်နယ်စပ်မှာရှိတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာဒရုန်းတွေသုံးပြီးဘီလာရုစ်ဘက်မှာစစ်ရေးပြင်ဆင်မှုရှိမရှိလတော်ကြာကလေးကစောင့်ကြည့်နေပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့ရုရှားသမ္မတကဘီလာရုစ်မှာမဟာဗျူဟာမြောက်လက်နက်တွေထားမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ Хочу это подчеркнуть, не нарушая своих
nuclear လက်နက်မပြန်ပွားရေးနိုင်ငံတကာစီးမင်းစည်းကမ်းတွေကိုချိုးဖောက်တာမျိုးမလုပ်ဖဲနဲ့ဧပြီလ3ရက်နေ့မှာကျွန်တော်တို့ဟာတပ်ဖွဲ့ဝင်တွေကိုတင်တန်းပေးသွားမယ်ဆိုတာအလေးနက်ထားပြောချင်ပါတယ်ဘီလာရုစ်နိုင်ငံထဲမှာမဟာဗျူဟာမြောက်လက်နက်ထားမဲ့အထူးအဆောက်အဦးကိုဇူလိုင်လ1ရက်နေ့မှာအပြီးသတ်ဆောက်လုပ်မှာလည်းဖြစ်ပါတယ
်ယူကရိန်းကိုရေဒီယိုဓာတ်သတ္တိကြွယူရေနီယံဓာတ်ပါဝင်ပြီးတန်ကျက်ကကားတွေကိုဖောက်ထွင်းဝင်ရောက်နိုင်တဲ့လက်နက်တွေပေးမယ်လို့ဗြိတိန်ကကြေညာပြီးမှပူတင်ကအခုလိုပြောလိုက်တာပါဒီလက်နက်ကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်နိုင်ကြောင်းလဲရုရှားဘက်ကပြောပါတယ
်နိုင်ငံတွင်းနေထိုင်ကြသူတွေကိုထိခိုက်ရုံနဲ့မကယူကရိန်းစိုက်ပျိုးရေးကဏ္ဍပေါ်မှာလည်းကြီးကြပ်ထိခိုက်မှာပါအထူးသဖြင့်စိုက်ပျိုးနေမွေးမြူထားတဲ့ဒိတ်ဆန်တွေကိုထိခိုက်ပါလိမ့်မယ
်ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ပြပုတ်မဲ့ဒီလက်နက်ဟာရေဒီယိုဓာတ်သတ္တိကြွတဲ့ပါဝင်မှုနည်းတယ်ဆိုပြီးတော့ခုခံပြောဆိုပါရဲနေတိုးမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်အဖွဲ့ကလည်းပူတင်ရဲ့လက်နက်ဖြန့်ချထားမဲ့အစီအစဉ်ဟာအန္တရာယ်များသလိုတာဝန်မဲ့တဲ့လုပ်ရဖြစ်ကြောင်းပြောဆိုတယ်လို့ရိုက်တာသတင်းမှရေးသားထားပါရဲရုရှားချူကျော်စစ်ကြောင့်ယူကရိန်းသဘာဝပတ်ဝန်းကျင်ထိခိုက်ကြောင်းယူကရိန်းဘက်ကလည်းပြောထားတာပ
ါ We have more than
to Ukraine တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်စေတဲ့အမှုပေါင်း2000တောင်းကျော်ရှိပါတယ်။ American dollar 51 billion ဖိုးလောက်ဆုံးရှုံးပျက်စီးခဲ့ပါတယ်။လေထုညဉ့်ညမ်းစေခဲ့တာကတော့အကြီးဆုံးတက်ရောက်မှုပါ။ Ukraine တစ်တော်3ပုံ2ပုံကျော်ဖျက်ဆီးခံလိုက်ရပါတယ
်။ Russia ဘက်ကရော်ကြီးတောင်းခံမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှ Ukraine သမ္မတ Volodymyr Zelensky က Russia စစ်ရာဇဝတ်သားတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုအတွက်အရေးယူခံရမှာဖြစ်ကြောင်းယူကရိန်းလူထုကိုပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဟာမတ်လ28ရက်နေ့ကြာရင်ဝါရှင်တန်မှာကျင်းပမဲ့ဒီမိုကရေစီထိပ်သီးညီလာခံအတွင်းယူကရိန်းထားဝစဉ်ငြိမ်းချမ်းရေးခေါင်းစဉ်နဲ့ကျင်းပမဲ့ဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်နဲ့အတူအွန်လိုင်းကနေပါဝင်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါမယ်။ယူကရိန်းနိုင်ငံဇပိုရီရှာမျိုးကအထက်မြင့်လူနေတိုက်တန်းတစ်ခုကိုရုရှားဒုံးကျဉ်နှစ်ဆင့်ထိမှန်ခဲ့ပြီးအရက်သားတွေထိခိုက်ခဲ့ပါတယ်။တောင်တန်းမြောက်ကိုရီးယားနယ်စပ်နားမှာအမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်နေချိန်မှာပဲရုရှားဒုံးတင်လေယာဉ်တွေဂျပန်ပင်လယ်ပြင်မှာပျံသန်းခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးလေးတွေကိုမအေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ရုရှားက Tu-95MS ဖြူဟာမြောက်ဒုံးတင်လေယာဉ်နှစ်စင်းမလ27ရက်နေ့ကဂျပန်ပင်လယ်ပေါ်မှာပြန်တန်းခဲ့တာပါ ခုနှစ်နာရီကြာပြန်တန်းခဲ့ပြီးတော့လုံယုံလုံစင်ပုံမှန်ပြန်တန်းမှုဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒုံးတင်လေယာဉ်တွေကို Su-30CM နဲ့ Su-35C တိုက်လေယာဉ်တွေကလိုက်ပြီးတော့စောင့်ကြပ်ပေးခဲ့ပါတယ်သူတို့ကနိုင်ငံတကာစီးမျဉ်းတွေနဲ့အညီပြန်တန်းခဲ့တာဖြစ်ပြီးတော့နိုင်ငံတကာရေပိုင်နဲ့ပုံမှန်ပဲပြန်တန်းခဲ့တယ်လို့ရုရှားကပြောပါတယ်American Indo-Pacific စစ်ဌာနချုပ်နဲ့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကန့်တဲ့ရေရင်တွေဘုံကျဲလေရင်တွေနဲ့ပူရဲစီရေလေ့ကျင့်မှုလှုပ်ဆောင်ခဲ့ပြီးတော့နှစ်ရက်ကြာမှအခုလိုမျိုးရုရှားဒုံးတင်လေရင်တွေအိမ်မှာပြန်တန်းတာဖြစ်ပါတယ်။အခုလိုမျိုးရုရှားစစ်လေရင်တွေဂျပန်ပင်လယ်ပြင်ပေါ်မှာပြန်တန်းခဲ့တာကဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာယူကရိန်းနိုင်ငံကိုတွားရောက်တဲ့ခီးတရုတ်သမ္မတရှီဂျင်းပင်ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မလာ၂၀ရည်ကတောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုပူးရဲစီရေလေ့ကျင့်ခဲ့ကြတဲ့မြင်ကွင်းဖြစ်ပါတယ်။၅နှစ်တာကာလအတွင်းမှာတောင်ကိုရီးယားနဲ့အမေရိကန်တို့အကြီးအမားဆုံးပူးရဲစီရေလေ့ကျင့်မှု၁၀ရက်ကြာပြုလုပ်ခဲ့တာမှာဒီမလာ၂၀ရည်ကမြေပြင်မှာတကယ့်ချီအစ်စ်တွေအုံပြုပြစ်ခတ်ပြီးလေ့ကျင့်ခဲ့ကြတာပါ။ဆိုးမျိုးတော်ရဲ့မြောက်ဖက်မြောက်ကိုရီးယားနဲ့ပိုင်းခြားထားတဲ့စစ်မဲ့ဇုံနဲ့စကုံးမိုင်မဲဝေးတဲ့ပိုချွန်းမှာစီရေလေ့ကျင့်တာဖြစ်ပါတယ်။M777 Howitzer အမြောက်တွေ K1A1 တင့်ကားတွေပြီးတော့ Striker ရှစ်ဘီးနဲ့တန်ချက်ကားတွေပါပါဝင်ပါတယ်။မလ23ရက်နေ့မှာစတင်တဲ့ဒီပူရဲစီရေးလေ့ကျင့်မှုဟာရန်သူကိုခုခံဖို့လေ့ကျင့်တာဖြစ်တဲ့စစ်ထိုးကျူးကျော်မှုပုံစံမဟုတ်ဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီနေ့ထဲမှာပဲမြောက်ကိုရီးယားဘက်ကလည်း Cruise ဒုံးကြီးတွေအများကြီးထပ်ပြီးတော့ပြစ်ခတ်ခဲ့တာပါ။မြောက်ကိုရီးယားကအခုလိုမျိုးလက်နက်ဆန်တက်မှုတွေအရင်တွေကထက်ပိုပြီးများများလုပ်နေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့လုံခြုံရေးပူးပေါင်းမှုတွေအချိန်မြင့်လုပ်နေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဇပိုရီရှားမြို့ကအထက်မြင့်လူနေတိုက်တန်းတစ်ခုကိုဒုံးကျည်ထိမှန်တဲ့အခိုက်အတန့်ကိုရိုက်တာသတင်းဌာနကရရှိတဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်။လုံးကျော်ရေးကင်မရာဗီဒီယိုမှာတွေ့ရတာကဒုံးကျည်ထိပြီးတော့တိုက်အလဲပောက်ကွဲမီးလောင်ပြီးတော့မီးလောင်မီးရှံတွေမီးခိုးတွေထွက်လာတာလူတွေထွက်ပြေးကြတာတွေတွေ့ရပါတယ်။ကိုရက်တိုက်အဆောက်အုံဖြစ်ပြီးတော့ဒီတိုက်ကိုဒုံးကျည်နှစ်စင်းထိမှန်တာပါ။ဇပိုရီရှားယာယီမြို့တော်ဝင်အနာတိုလီကာတီယက်ဖ်ကလူတဦးသေဆုံးပြီးတော့လူအနည်းဆုံး33ဦးဒဏ်ရာရတယ်လို့ပြောပါတယ်။အချင်းဖြစ်တဲ့နေရာမှာမိသက်သမားတွေလူနာတင်ရင်တွေနဲ့ကယ်ဆယ်ရေးလုပ်နေကြတာလည်းတွေ့ရပါတယ်။အဲ့နေမနဲ့မလင်းငင်ကညာလုံးပေါင်းပဲရုရှားကမောင်းသူမဲ့ drone ယာဉ်တွေနဲ့ယူကရိန်းကိုတိုက်ခိုက်ခဲ့လို့ Kiev မြို့တော်နားမှာလည်းလူ14ဦးမကသေဆုံးခဲ့ရပါတယ်။ Kiev မြို့တော်နဲ့ယူကရိန်းမြောက်ပိုင်းမှာအချက်ပေးခေါင်းလောင်းတဲ့တွေညံနေခဲ့ပြီးတော့ယူကရိန်းဘက်ကတော့ရုရှားလွတ်တဲ့အီရန်နိုင်ငံလို့ drone 20ဒဇင်နဲ့က16စင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဒေသတချို့မှာရေတော်တော်ကြီးနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့အလဲပိုင်းပြီးတော့ဆန်ဖရန်စစ္စကိုမြို့တောင်ပိုင်းပစိဖစ်ကမ်းရိုးတန်းတစ်လျှောက်ကမြို့တွေဖြစ်ပါတယ်။ထူးလေးမြင်တာတစ်ဝိုက်လမ်းတွေအိမ်တွေရေလွှမ်းနေတာကိုရိုက်တာဗီဒီယိုမှာတွေ့ရပါတယ်။အဲ့ဒီဒေသတွေမှာဒီဇင်ဘာလနှောင်းပိုင်းကလေးကမုန်တိုင်းတွေတစ်ခုပြီးတစ်ခုဝင်ရောက်ခဲ့ပြီးတော့နွေဦးပေါက်ရဲ့ဒုတိယနေ့မှာကိုအရင်ကထက်မကြုံဘူးတဲ့အေးဒဏ်နဲ့ကြုံကြရတာပါ။တောင်ပေါ်ဒေသတွေမှာစောင်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပြီးတော့စင်းနေမုန်တိုင်းအတွက်အသစ်ပြင်ထားဖို့သတိပေးထားခဲ့ပါတယ်။အမေရိကန်အနောက်ဘက်ကန်ယိုးတန်းကိုဝင်ရောက်နေတဲ့လေဒူးစီလိုင်းမုန်တိုင်းတွေမှာအခုတခါခါဆန်းတစ်ခုမြောက်ဖြစ်ပါတယ်။လေဒူးထဲမှာသမုဒ္ဒရာတွေကအငွေ့ပြန်ရောက်ရှိတဲ့ငွေ့ရဖွဲ့လေချောင်းကြီးတွေရွေရှားပြီးတော့မိုးရေစီးနှင်းတွေဖြစ်နေပြန်ရွာချတာဖြစ်ပါတယ်။လေပြင်းကလည်းတိုက်ခိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း တောင်တန်းတွေကန္နာယဒေတာတွေမှာတနာယူကို85မိုင်ထိခဲယိုးနဲ့ကုန်းတွင်းကြိုင်ဝမ်တွေမှာတနာယူကို55မိုင်ထိတိုက်ခိုက်ခဲ့ပါတယ်ဘယ်ဂျီယံနိုင်ငံကော့ထရိတ်မြို့ကအာဇက်ဟော်နီဟန်ဆေးရုံကအစားအသောက်တွေကတကယ်ထိတ်တန့်အဆင်ရှိပါတယ်။ဆေးရုံကအစားအသောက်၊ကျောင်းတွေမှာကျူးတဲ့အစားအသောက်တွေဟာခက်ချာချာအဆင်ရှိတယ်လို့များသောအားဖြင့်ယူဆလို့ရပေမဲ့ဘယ်ဂျီယံနိုင်ငံအနောက်ပိုင်းကဆေးရုံကတော့အထင်နဲ့အမြင်လုံးဝလွဲသွားစေခဲ့တာပါ။ဒီအာဇက်ဟော်နီဟန်ဆေးရုံကကျူးတဲ့အစားအသောက်ကသိပ်ကောင်းပါတယ်လို့ပြင်သစ်စားသောက်ဆိုင်အကဲပြတ်အဖွဲ့ကအတည်ပြုလိုက်တာကြောင့်Belgium, Netherlands, Luxembourg ဒီနိုင်ငံ၃နိုင်ငံတွင် Benelux ဒေသမှာအခုလိုမျိုးအဆင့်ရောက်တဲ့ပထမဦးဆုံးဆေးရုံဖြစ်သွားပါတယ်။ Gutimio ပြင်သစ်စားသောက်ဆိုင်အကဲပြတ်အဖွဲ့ကသူ့ရဲ့အဆင့်တန်းကိုအကဲပြတ်အတည်ပြုပေးတာပါ။သူတို့ဆေးရုံကလည်းဟင်းရအကဲပြတ်အကျဉ်းချင်းတွေကိုခေါ်ပြီးတော့အစားအသောက်တွေကိုအကဲပြတ်ခိုင်းပြင်ဆင်ရှိတာတွေကိုအကြံပြုခိုင်းတတ်ပါတယ်။အထူးသဖြင့်ဒီဆေးရုံကငါးဟင်းနဲ့သူ့ရဲ့အနှစ်ဟင်းရအားလုံးဟင်းတို့ကအထူးကောင်းတယ်လို့ပြောပါတယ်။သူတို့ရဲ့လှုပ်ဝက်ချက်ကတော့ပစ္စည်းတွေကိုကောင်းတာအသုံးရိုးရှင်းတဲ့ဟင်းရာတွေကိုချက်ပြုတ်တာပဲဖြစ်ပါတယ်။နယူးပေါင်းချိန်ဆိုရင်မက္ကဆီကိုနိုင်ငံတီယိုတီဟွာကဲမြို့ဟောင်းကိုအဲ့ဒီတွေထောင်ကြည့်ပြီးရောက်လာတတ်ကြတာပါ။သူတို့ကမလ20ရက်နေ့က Pyramid of the Sun နေမင်းရဲ့ Pyramid နေရာမှာစုဝေးခဲ့ကြပါတယ်။များအဖြစ်ဝှက်ဖြူစင်ကြယ်ဝှက်ထားကြတဲ့ဒေသခံတွေနဲ့နိုင်ငံသားတွေဒီမက္ကဆီကိုနိုင်ငံမှာတည်ရှိတဲ့နေမင်းရဲ့ပိရမစ်ပေါ်တက်ပြီးတော့နှွေဦးကြားရောက်ခြင်းကိုကြိုဆိုခဲ့ကြပါတယ်။နှွေဦးပေါ်ပထမဆုံးနေ့ကနေပြက်ကတဲ့ရဲ့နှစ်တစ်ခုနေ့လည်းဖြစ်လို့သူတို့ကနှစ်တစ်ရဲ့ပထမဆုံးပေါ်ထွက်လာတဲ့နေရောင်ကိုစောင့်မျှော်ပြီးတော့နေတဲ့ရယူတာဖြစ်ပါတယ်။နေပြက်ကတဲ့ရဲ့နှစ်ခုပထမဆုံးထွက်တဲ့နေရောင်ကြီးကထူးခြားတဲ့ဆွဲရင်ပေးဆွဲနိုင်တယ်လို့သူတို့ကယုံကြည်ပါတယ်။အခုသူတို့စုဝေးတဲ့နေမင်းရဲ့ပိရမစ်ကလွန်ခဲ့တဲ့နှစ်ပေါင်း2000အချိန်ကလေးကနက္ခတ္တဗေဒဆိုင်ရာပွဲလန်းတွေအတွက်လူတွေစုဝေးနေကြနေရဖြစ်ခဲ့တာပါ Pyramid of the Sun နေမင်းရဲ့ပိရမစ်ကကမ္ဘာပေါ်မှာတတိယမြောက်အကြီးဆုံးပိရမစ်ကြီးဖြစ်ပြီးတော့မက္ဆီကိုစီးတီးမြို့မြောက်ဖက်မိုင်30လောက်မှာတည်ရှိပါတယ်ကမ္ဘာမှာနာမည်ကျော်တဲ့ Cherry ပန်းပွဲတော်ကိုတော့ဂျပန်နိုင်ငံ Tokyo မြို့တော်မှာဒီနှစ်ပြန်ပြောင်းကျင်းပနိုင်ခဲ့ပါတယ်။ COVID-19 ကမ္ဘာကူးစက်ကပ်ရောဂါကြီးကြောင့်အသွားအလာတွေကန့်သတ်ချက်တွေထုတ်ထားလို့ပွဲတော်မကျင်းပနိုင်ခဲ့တာကနေအခုပထမဦးဆုံးချိန်ပြန်ပြောင်းကျင်းပနိုင်တာပါ။မလ22ရက်နေ့ကတော့ Cherry ပန်းတွေအလှဆုံးအနေထားနဲ့ပွင့်နေကြတာမလို့ Uino ပန်းချင်မှာဒေသခံတွေရောနိုင်ငံသားဧည့်သည်တွေနဲ့ရောစီကားနေပါတယ်။ဒီပန်းချင်က Cherry ပန်းတွေကိုအလှဆုံးမြင်နိုင်တဲ့ပန်းချင်လည်းဖြစ်လို့Cherry ပန်းကြီးဖို့ဆိုပြီးတော့လူတွေဒီကိုပဲဦးစားပေးလာကြလို့စိတ်ကြိတ်တူစီကားခဲ့တာပါဂျပန်မှာလူနေမှုဘဝတွေငိုအနေထားပြန်ရောက်လာပြီလို့ခံစားရလို့အယံဝမ်းသာပါတယ်လို့လည်းဒေသခံတချို့ကပြောပါတယ်ဒီနေ့တိုကျိုမှာကရာသီဥတုကအရင်ကထက်ပုံနှိပ်လာကြောင်း Cherry ပန်းတွေလည်းပွင့်လာစောပြီးတော့ပြောရမယ်ဆိုရင်တော့မှတ်တမ်းတင်စားသမျှကာလာထဲမှာအခုနှစ် Cherry ပွင့်ခြင်းကအစောဆုံးဖြစ်တယ်လို့ NHK သတင်းဌာနကပြောပါတယ်
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။မကြာခင်မှာတော့ပြင်သစ်နိုင်ငံလွားဒေတာကရှေးအောင်အမွေနှစ်တွေအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတလွားခီးသွားအစီအစဉ်နဲ့ငါးမြင်းဆောင်နဲ့ရှစ်မြင်းဆောင်မှတ်ပုံတင်ကန်ဆောင်ထားတဲ့ပြည်သူတွေရဲ့ဘဝတွေအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမကြာခင်ထုတ်လွှင့်ပေးဖို့ရှိရမို့စောင့်မျှော်ကြည့်ရှုနားဆင်ပါအောင်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ဗ VOA မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ငားမြင့်ဆောင်နဲ့ရှင်းမြင့်ဆောင်တို့ရဲ့ဘဝရီကြောင့်နားဆင်ရမယ်။မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံလွားဒေတာကရှေးဟောင်းအမွေနစ်တွေအကြောင်းပြောပြပေးထားပါတယ်။နန်းတော်ဟောင်းကြီးတွေအပါအဝင်ရှေးဟောင်းအဆောက်အဦးကြီးတွေရှိတဲ့ပြင်သစ်နိုင်ငံအလဲပိုင်းလွားတောင်ကြားဒေတာကိုနှစ်တိုင်းကဘာလဲဧည့်သည်တန်းနဲ့ချီလာလည်နေကြပါတယ်။သမိုင်းကိုပြောပြနေတဲ့ရှေးဟောင်းအဆောက်အဦးတွေစီကိုမဆုမြတ်မွန်နဲ့တူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
ပြင်သစ်နိုင်ငံအလဲပိုင်းလွားဒေတာမှာရှိတဲ့ရှောင်းဘောနန်းတော်ဟောင်းကြီးဟာပြင်သစ်နိုင်ငံရဲ့ Renaissance ခေတ်လက်ရာတွေကိုထင်ဟပ်ပြနေတဲ့အဆောက်အဦးကြီးတစ်ခုဖြစ်ပါတယ်1555ခုနှစ်ပထမမြောက်ဖွန်ဆွာဘုရင်လက်ထက်မှာစတင်တည်ဆောက်ခဲ့တဲ့နန်းတော်ဟောင်းကြီးဟာ18ရာစုရောက်ချိန်14ရောက်မြောက်လူဝီဘုရင် Louis XIV လက်ထက်မှာမှအချောသက်ဆောင်းလုပ်ပြီးစီးခဲ့တာပါပြင်သစ်နိုင်ငံရဲ့တမန်ဝင်အထိတ်အမှတ်တစ်ခုဖြစ်တဲ့ဒီနန်းတော်ဟောင်းကြီးကိုကမ္ဘာအပွင့်အနှစ်ထိန်းသိမ်းရမယ့်နေရာအဖြစ် 1981 ခုနှစ်ထဲက UNESCO ကသတ်မှတ်ခဲ့ပါတယ်။နန်းတော်ဟောင်းလို့ပြောပေမဲ့ပြင်သစ်ဘုရင်တွေအမဲလိုက်ခကြီးအပျော်ခကြီးအတွက်ခဏတာလာရောက်နေထိုင်ခဲ့တဲ့နန်းတော်ဖြစ်ပါတယ်။နန်းတော်ဆောက်ခိုင်းခဲ့တဲ့ပထမမြောက်ဖွန်ဆွာဘုရင်ဆိုရင်စုစုပေါင်းဒီမှာနေသွားခဲ့ခြင်းကသတင်းပတ်ပိုင်းသာရှိပါတယ်။အခုတော့ပြင်သစ်နိုင်ငံတော်ပိုင်းဖြစ်တဲ့ဒီနန်းတော်ဟောင်းကြီးဟာကမ္ဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့ပြတိုက်အဆောက်အဦးကြီးတစ်ခုဖြစ်နေပါဗျ။ပြင်သစ်ဒေါ်လာရေးမတိုင်ခင်ကပြင်သစ်ဘုရင်နဲ့တော်ဝင်မိသားစုတွေဘလောက်ခန်းခန်းနာနာပြင်ဆင်နေထိုင်ခဲ့ကြတယ်ဆိုတာဒီကိုလာသူတွေကိုတွေ့မြင်တွေ့နိုင်ကြပါဗျ
။ On vous a montré dans cette chambre là, on est dans la chambre du roi.La façon dont on plantait la tente en quelque sorte.
ဒီခန်းကဘုရင်နေတဲ့အခန်းမှာနွေ့နွေ့ထွေးထွေးနေတဲ့အခန်းမျိုးဖြစ်အောင်ပြင်ဆင်ထားလေရှိပါတယ်။ဘုရင်အိတ်တဲ့ဂဒင်းအပါဝင်အခန်းတစ်ခုလုံးကိုအဝတ်ထည်စမျိုးစုံသုံးပြီးတော့ခန်းခန်းနာနာဖြစ်အောင်လုပ်ထားပါတယ်။ပိုးဖဲဂရီဘာဇာတွေနဲ့ကတ်ထားတဲ့နေရံတွေပေါ်မှာရွှေကြည်တို့ပကြီကားတွေကိုလည်းချိတ်ဆွဲထားတာမြင်ရမှာပါ။ကျန်းပေါ်မှာဆိုလဲအကောင်းစားချမ်းငင်းတွေခင်းထားပါတယ်။နီလင်းပူရှိမှဆိုရင်တလိမ့်ဆန်အကြီးကွန်နဲ့လှုပ်ထားတဲ့ချမ်းငင်းကိုခင်းထားပါတယ်
။အီတလီမှာအနုပညာအကျော်မော်ကြီးလီယိုနာໂດဒာဗင်ချီရဲ့လက်ရာတွေကိုသဘောကျလာတဲ့ပထမမြောက်ပြင်သစ်ဘုရင်ဖွန်ဆွာကဒာဗင်ချီရဲ့အီတလီပြည်သူကလက်ရာမျိုးဖြစ်အောင်လို့ကျွမ်းကျင်သူတွေကိုတာဝန်ပေးစောက်ခိုင်းခဲ့တာဖြစ်ပါတယ်။Renaissance ခေတ်ကပြင်သစ်ဘိသုကာနဲ့အနုပညာလက်ရာတွေအပြည့်နဲ့ဆောက်လုပ်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အဆောက်အဦးကြီးကိုအဲ့ဒီခေတ်အဲ့ဒီအခါတုန်းကအခြေအနေမျိုးအတိုင်းပြန်ပြီးတော့မြင်နိုင်လေ့လာနိုင်အောင်အခုတော့ခေတ်သစ်နည်းပညာတွေနဲ့လှုပ်ထားပေးပါတယ်
Sie mussten das eigentlich alles mitbringen.
ဘာသာမျိုး François ဘီကဒီလိုလာရင်သူ့ရဲ့ပြည်ပေါ်ကအားလုံးသေးလာတယ်လို့ပြောပါတယ်တွေးကြည့်ရင် IKEA ဆိုင်ကြီးရွေးရှားသွားနေတဲ့မြင်ကွင်းမျိုးမျက်စိထဲမှာမြင်နေပါတယ်
သူအမဲလိုက်ခရီးထွက်ရင်တဲခိုနားနေဖို့ရည်ရွယ်ချက်နဲ့ဆောက်ခဲ့တဲ့နန်းတော်ကြီးမှာပထမမြောက်ဖွန်ဆွာဘုရင်စုစုပေါင်းရပ်ပေါင်း50လောက်သာနေသွားခဲ့ဘူးပဲ။အခုလောက်ခန်းခန်းနားနားလှုပ်ထားတာကိုဧည့်သည်တချို့ကတော့မယုံနိုင်အောင်ဖြစ်နေပါဗျ
။ For the king it's very lavish. She only like was here 18 times.
ဘုရင်တယောက်အနေနဲ့ထဲဝါလုံးပါတယ်။သူဒီကိုလာတာ18ကြိမ်လောက်ပဲရှိပါတယ်။အဲ့လိုချိန်တိုလာတဲနိုင်ဖို့နန်းတော်ကြီးတစ်ခုလုံးကိုစောက်ထားတာတွေးကြည့်ရင်တော်တော်ကိုအတိတ်ပဲမရှိလာပါဘူး။
ပထမမြောက်ပြင်သစ်ဘုရင်စတင်ဆောက်ခဲ့တဲ့နန်းတော်ကြီးမှအနည်းအများဆုံးက18ရာစုမှနန်းတက်လာတဲ့14ရောက်မြောက်လူဝီဘုရင် Louis XIV ဖြစ်ပါတယ်။သူ့မတိုင်ခင်ဘုရင်တွေဒီနန်းတော်မှာလာရောက်တိုက်ခိုးတဲ့အခါနန်းတွင်တစ်ခုလုံးပါလာလေးရှိပါတယ်
။ On dit que lorsque le roi venait à Chambord, lorsque la tête du
couvent Chambord နန်းတော်ကိုဘုရင်နဲ့နန်းတွင်ချွေရန်တွေလာကြတဲ့အခါသူတို့ယထာလုံးနန်းကြီးရဲ့ရှေ့ဆုံးယထာလုံးကရှောင်းဘောင်းကိုရောက်နေတာတော့နောက်ဆုံးယထာလုံးက16ကီလိုမီတာဝေးတဲ့ဘလူးဝါမြို့ကနေမထွက်နိုင်သေးလောက်အောင်ရှည်တယ်လို့ပြောစမှန်ရှိပါတယ်စစ်သားတွေနန်းတွင်အရာရှိတွေပါဝင်လူ 2,300 လောက်အပြင်ပရိဘောကပစ္စည်းတွေပါတယ်လာကြတာမျိုးပါ14ရောက်မြောက်လူဝီဘီယင်ဗာဆိုင်းနန်းတော်မှာနမ်းမဆိုင်ခင်1685ခုနှစ်မတိုင်ခင်အထိကပြင်သစ်ဘီယင်တွေတနေရာထဲမှာအတီးတကျနန်းဆိုင်နေကြတာမျိုးမဟုတ်ပါဘူးဘရင်သွားရနောက်ကိုအုတ်ချုပ်ရေးအဖွဲတာဝန်ရှိတဲ့တဖွဲ့လုံးလိုက်သွားနေကြရတာမျိုးဖြစ်ပါတယ
်လွားဒေတာရဲ့မှာရှောင်းဘောနန်းတော်လိုပဲရှေးဟောင်းလက်ရာရှက်တိုဒူရှန်နောဆူဆိုတဲ့အဆောက်အဦးကလည်းကမ္ဘာလက်ဧည့်သည်တွေကိုဆွဲဆောင်ထားတဲ့အဆောက်အဦးကြီးတစ်ခုဖြစ်ပါတယ်ရှဲမြစ်ပေါ်မှာတည်ဆောက်ထားတဲ့ဒီအဆောက်အဦးကြီးကို17ရာစုလောက်ထဲကမူလတည်ဆောက်ခဲ့တာဖြစ်ပြီး16ရာစုမှာအခုမြင်နေရတဲ့ပုံဖြစ်အောင်လို့မွန်မန်တည်ဆောက်ခဲ့တာဖြစ်ပါတယ် ဒုတိယမြောက်အော်နရီဘုရင်ရဲ့ကျင်းရတော့ကက်သရင်ဒူမီဒီစီဒီမှာနေထိုင်သွားခဲ့စဉ်ဆေးဖို့ဆက်ရမှာတုံးခဲ့တဲ့ဖြစ်စီတွေကိုအခုအချိန်ထိပုံစံမပြတ်တွေ့ရနိုင်ပါတယ
်။ Dans cet endroit on trouve un certain nombre de collections qui ont été chinées.
ဒီနေ့တော့မှာဘုရင်အဆက်ဆက်လက်ထက်မှာအသုံးပြုခဲ့ကြတဲ့ဖြစ်စီတွေအစုံလိုက်ရှိပါတယ်။ပြလိုက်တာဝယ်ရှိသူတွေက10နှစ်လောက်အချိန်ယူပြီးပြန်လည်စုဆောင်ထားခဲ့ကြတာပါ။အိုရီခွက်တွေအပြင်ဒီနန်းတော်တွေကအဆောက်တစ်ခုမှနေထိုင်သွားခဲ့တဲ့ကက်သရင်းဒူမီဒီစီအသုံးပြုခဲ့တဲ့စီးပေါ်ဆက်တဲ့နေရာမှာသုံးတဲ့ပစ္စည်းကိရိယာတွေပါအခုထိရှိနေပါသေးတယ်
။ပြင်သစ်နိုင်ငံအလဲပိုင်းကလောအတောင်ကြားဒေသဟာတစ်ပင်ပတ်မှတ်နေတဲ့လှပတဲ့ဒေသတစ်ခုဖြစ်ပါတဲ့ဒီဒေသကိုလာလည်ကြသူတွေအနေနဲ့ဒေသအလှအဖြစ်ဒီနန်းတော်ဟောင်းကြီးတွေကနေပြင်သစ်သမိုင်းကိုပါတည်သွားနိုင်ကြမယ်လို့ပြတိုက်တာဝန်ခံတွေကယုံကြည်နေကြပါတယ်။
On s'est rendu compte qu'en fait par des enquêtes internes par exemple ce que les visiteurs viennent
chercher တောင်ကြားဒေသကိုဧည့်သည်တွေဘာကြောင့်လာလဲကြသလဲဆိုတာစစ်တမ်းကောက်ကြည့်တဲ့အခါအဓိကကတမိုင်းကြောင့်ဆိုတာကိုသိရှိခဲ့ရပါတယ်ပြင်သစ်လူမျိုးတွေမှာမဟုတ်ပဲနိုင်ငံသားတွေကလည်းပြင်သစ်တမိုင်းကိုသိချင်ကြတာစိတ်ဝင်စားရှိကြတာတွေတွေ့ရပါတယ
်ပြင်သစ်ဒေါ်လာရင်းမဖြစ်ခင်ပြင်သစ်တော်ဝင်မိသားစုတွေဘလို့နေထိုင်ခဲ့ကြသလဲဆိုတာကိုကိုယ်တိုင်မြင်တွေ့နိုင်တဲ့ပြင်သစ်နိုင်ငံအလဲပိုင်းလွားဒေတာမှရှိတဲ့ရှန်ဘောနဲ့ရှနိုဆူအစအဦးကြီးတွေစီကိုနိုင်ငံတကာကလာလေကြတဲ့ဧည့်သည်တွေတစ်နှစ်တစ်နှစ်ကိုတန်းနဲ့ချီရှိပါတယ်။နှစ်ပေါင်း900ကျော်တက်တန်းရှိနေပြီဖြစ်တဲ့အစအဦးကြီးတွေစီကိုလာလေကြသူတွေအနေနဲ့ Renaissance Kit ထဲကပြင်သစ်ဘိသူကလက်ရာနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုကိုယ်တိုင်မြင်တွေ့နိုင်ကြမှာဖြစ်တယ်လို့လူငယ်တဲ့နှစ်ပေါင်း900ကရှိခဲ့တဲ့အခြေအနေအတိုင်းကိုလည်းခေတ်သစ်နည်းပညာတွေရဲ့အကူအညီကနေတဆင့်လေ့လာနိုင်မှာဖြစ်ပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ။
မဆွေမြတ်မတက်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုနေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ2021ခုနှစ်ကဆက်ရနာသိမ်းပြီးတဲ့နောက်နိုင်ငံသားမှတ်ပုံတင်အမှတ်9မြင်းဆောင်နဲ့စတဲ့သခိုင်းတိုင်းနဲ့ရှစ်မြင်းဆောင်နဲ့စတဲ့မကွေးတိုင်းကပြည်သူတွေအဖို့တော့နေထိုင်လုပ်ကိုင်စားတောက်ကြဖို့အတော်အခက်ခဲကြုံနေကြရတယ်လို့ဒေသခံတွေကပြောပါတယ်။တိုင်းပြည်ထဲမှာလှုပ်ရှားလို့မရလို့တိုင်းတစ်ပါးအထိအလုံးလုံကြိုင်ကြထွက်လာကြတာတွေရှိပါတယ်။ဒီတစ်ပတ်မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။ဆယ်ပြည့်ပတ်လည်လောက်ရှိတဲ့အင်္ဂန်လေးထဲမှာဟင်းချက်ဖို့ပြင်ဆင်နေတဲ့မခင်မဝင်းကမြမပြည်အလဲပိုင်းမကွေးတိုင်းကနေထိုင်းနိုင်ငံကိုရွှေ့ပြောင်းအလုပ်သမားဘဝနဲ့ရောက်ရှိနေသူတူပါမြမနိုင်ငံရဲ့ရှစ်မြင်းဆောင်နဲ့စတဲ့မကွေးတိုင်းနဲ့ငါးမြင်းဆောင်နဲ့စတဲ့စကိုင်းတိုင်းကနိုင်ငံသားမှတ်ပုံတင်ကင်ဆောင်ထားသူတွေအနေနဲ့ပြည်ရင်းမှာအလုပ်ကံရဖို့ခက်ခဲတာတွေနေထိုင်ရတာလည်းလုံခြုံမှုမရှိတာတွေခရီးသွားလာရမှုခက်ခဲတာတွေနဲ့ကိုယ်ပိုင်တောင်းရလှုပ်ရှားဖို့ကအစားအခက်အခဲတွေကြုံနေကြရတဲ့အတွက်ဒေသခံလူငယ်လူရွယ်အများစုကပြည်ပကိုထွက်ပြီးရရအလုပ်လုပ်ကိုင်နေကြရတာပါ
အလုံးအဲ့လိုမပြီးတော့တမီးတို့ကလည်းလုပ်ကိုင်စားလို့မရဘူးလေမရတော့ဟိုတချို့ကထိုင်းနိုင်ငံကို online နဲ့တက်လာတယ် online နဲ့တက်လာတော့ဖမ်းမိတယ်ဘာညာပေါ့အဲ့လိုမျိုးဖမ်းမိတယ်ဖမ်းမိပြီးတခါပြန်ပို့တယ်အပူဒုက္ခရောက်တာပေါ့တမီးတို့ကတော့အဲ့လိုမျိုးလုပ်ကိုင်ကတော့စားလို့မရဘူးဟိုကိုမြန်မာပြည်ကအလုတ်ကင်မပြီးရောအဲ့လိုတောင်လူရာစားလောက်တာလေအခုကတောင်လူရာစားလည်းလုတ်မရဘူးလေလုတ်မရဘူးဆိုတော့အဲ့အမှလုတ်မရရင်ဒီလိုစားလုတ်ကင်စားလို့မရတော့ဘူးလေအဲ့လို
စကိုင်းတိုင်းတပရင်းမြို့နယ်ကငါးမြင်းဆောင်နိုင်ငံသားမှတ်ပုံတင်ကိုင်ဆောင်တဲ့ဘိုးဘွားလက်ထက်ကလေးကလက်ငုပ်လက်ရင်းတောင်ရအလုတ်ကိုအေးအေးချမ်းချမ်းလုပ်ကင်သူတဦးဖြစ်သူမတ်ဦးကလည်းအခုတော့ထိုင်းနိုင်ငံမှာကော်ဆန်းလို့ခေါ်တဲ့စောက်လုပ်ရေးအလုပ်သမားဘဝရောက်ရှိနေရပါတယ
်။လူငယ်တွေဆိုတော့ပေါ့နော်ဟိုလမ်းသွားရင်းနဲ့လည်း PDF ဆိုပြီးတော့အရင်အနှက်ခံရတာတွေလည်းရှိတယ်။အလုတ်လုတ်တဲ့ဟာတွေလည်းကိုယ်လုတ်ချင်နိုင်တယ်လုတ်လို့မရဘူး။စကိုင်းတိုင်းကမြေဆောင်လေးဆိုလို့ရှိလို့ရှိရင်ခရီးသွားလာလို့ရှိလို့ရှိရင်လည်းအစစ်စစ်ပို့ပြီးတော့ကျန်းတယ်အစစ်စစ်ပို့ပြီးတော့များတယ်နောက်ပြီးတော့ခရီးသွားတဲ့အချိန်လေးတဲ Google နေပါလေတဲလို့ရှိလို့ရှိလို့ရှိရင်လည်းလက်မခံတဲ့အချိန်လေးတွေရှိတယ်အဲ့လိုဆိုတော့ဒီလိုပဲအခက်အခဲတွေကြောင့်မလို့မို့ထိုင်းကိုတက်တက်လူတွေလည်းရှိရပေါ့နော်မြန်မာနိုင်ငံနဲ့လည်းအခုကတော့ဒုက္ခမျိုးမျိုးနဲ့ကြုံတွေ့နေရတာစကိုင်းတိုင်းကမြန်မာပြည်မှာနေတော့လည်းအခက်အခဲရှိတယ်ထိုင်းမှာလာတော့လည်းအခက်အခဲဖြစ်တယ်
မြန်မာပြည်မှာကျန်ရစ်ခဲ့တဲ့မိဘဆွေမျိုးမိတ်ဆွေတငယ်ချင်းတွေကတော့အခုချိန်ထိပြေးလွှာပုံအောင်ရင်နေကြရတယ်လို့ဆိုပါတယ
်။တမီးတို့အမေတွေကြာလေထွက်ပြေးနေတာ။ရွာကမကတ်တာမကတ်ရတော့ကြာတယ်။ဟိုတလောကကျတော့တမီးတို့ရမီးရှို့ပါတယ်။မီးရှို့တာတော့မှာ85ရင်းနာမသိပါတော့အခုလဲရှို့နေရပဲလေ။ရှို့နေတာဆိုတမီးတို့အမေတွေအခုလဲသူများရွာနေ။ဒါပေမဲ့ညာတော့တော်တယ်ပြန်ရောက်။တော်တယ်မှနေ။တော်တယ်ကရွာအပစ္စည်းတွေတော်တော့တဲထားတယ်။တော်တယ်တဲထားတော့ဒုဒုစစ်တားတွေလာတယ်လေ။လာတော့အဲ့တော်တဲ့ရောအကုန်လုံးမှုရတယ်လေ။မှုရတော့တမီးတို့ဆန်နေပါလေ။အကုန်အိုးအရာတဲထားတယ်လေ။အကုန်မီးရှို့ပါလေ။အခုတော့ဘာမှမရှိဘူးပေါ့။တခါလည်းမဟုတ်ဘူးလေ။အဲဒီပါပြီးရင်ဟိုရွာဟိုရွာပြီးရင်ဒီပါအဲ့လိုလက်ပြောင်းနေရတာလေ။အဲဒီပါအချိန်မပြေဘူးဆိုဟိုဘက်ရွာကိုပြန်တော့အဲ့လိုမျိုးပေါ့
မိမဆွေမျိုးအတိုင်းဝိုင်းနဲ့ကိုရွာလေးကိုလွှမ်းနာကြအောင်ပြန်ချင်ကြပါမယ်။လက်ရှိအခြေအနေတွေကြောင့်မပြန်နိုင်ကြဘဲနေကြရသူတွေပါ
။ပြန်ချင်တာပေါ့ကိုမြမပြေကိုမိသားစုပြီးပြန်ချင်တာပေါ့။ဒီနိုင်ငံရေးကြောင့်မဟုတ်လို့မို့လမ်းနေပြန်မရအောင်လေ။ခုလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်ဆိုတော့ဟိုမရှိသူရှိသူကိုမိသားစုနဲ့မဲ့အတူတူနေချင်တယ်။သကိုင်းတိုင်းဆိုလို့ရှင်ပို့တော့ဆိုးတယ်လေ။လမ်းနေမှာဖမ်းနေပတ်စံနေတောင်းနေသူတို့အာမြင့်ဆောင်ဆိုလို့ရှင်ပူဆူးတယ
်အမြန်ဆုံးတရားကြီးကိုပြီးစီကျင်တယ်အာပြန်လဲပြန်ချင်အရာအကောအေးရမိသားစုရဲ့ဒုက္ခရောက်တယ်တူလဲနေချင်တယ်ပြန်ချင်ဟိုတိကျထွက်ပြေးရတဲ့ချိန်ဆိုရင်လိုင်းမမီဘူးလေဖုန်းနေပါဆိုင်လုံးလေးရထောင်ကြာတယ်အဲဆိုရင်စိတ်မြေပြန်ချင်
ထိုင်းနိုင်ငံကိုအခြေခံအလုပ်တွေလုပ်ကိုင်မှုထွက်လာကြသူတွေအများစုကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒေသတွေကတိုင်းရင်းသားလူမျိုးစုတွေကိုအများဆုံးတွေ့ကြရပါမယ်။အခုချိန်မှာတော့အခက်အခဲတွေကြီးကြီးမားမားရင်ဆိုင်နေကြရတဲ့မြန်မာပြည်စကိုင်းတိုင်းနဲ့မကွေးတိုင်းကရှစ်မြင်းဆောင်နဲ့ငါးမြင်းဆောင်ကိုကင်ဆောင်ထားကြသူတွေအများစုကိုပါထိုင်းနိုင်ငံကအောက်ခြေလုပ်ငန်းခွင်တော်တော်များများမှာတွေ့မြင်နေကြရတာဖြစ်ပါလိမ့်ရှင်။
မင်းညိုလင်းတက်ဆက်ပေးကြတာပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာရွေးကောက်ပွဲအတွက်မှတ်ပုံတင်ဖို့ပြက်ကွက်တာကြောင့်ဖျက်သိမ်းလိုက်တဲ့အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။စစ်ကောင်စီကကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက် NLD ပါတီမှတ်ပုံမတင်တာကြောင့်နိုင်ငံရေးပါတီအဖြစ်ကအလိုလျောက်ပြက်ပြယ်သွားပြီဖြစ်ကြောင်းနိုင်ငံပိုင်သတင်းမှာဒီကနေ့ပဲကြေညာခဲ့ပါတယ် NLD ပါတီကတခက်နဲ့အနိုင်ရရှိခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုရှိတဲ့ဆိုတဲ့စွပ်စွဲချက်နဲ့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်အာဏာသိမ်းစစ်အာဏာသိမ်းမှုကြောင့်နောက်ဆက်တွဲနိုင်ငံရေးအခြေအတဲနဲ့လက်နက်ကင်ပရိပခါတွေပေါ်ပေါက်နေချိန်မှာပဲရွေးကောက်ပွဲနောက်တစ်ချိန်ကျင်းပဖို့စစ်အာဏာပိုင်တွေစီစဉ်နေတာပါစစ်ကောင်စီစီစဉ်ထားသလိုရွေးကောက်ပွဲကျင်းပမယ်ဆိုရင်ပရိပခါတွေပုံမကြီးထွားလာနိုင်လေလို့လည်းမြမအရေးအကဲခတ်တွေကသတိပေးနေကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီစီစဉ်ကျင်းပတဲ့ရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေသာတိုးလာစေပြီးရွေးကောက်ပွဲအကြောင်းပြဖိနှိပ်မှုတွေလည်းပိုပြီးများလာနိုင်တဲ့အကြောင်းနိုင်ငံတကာပြိပခလေးလာရေးအဖွဲ့ကြီး ICG ကသတိပေးထားပါတယ်။ရွေးကောက်ပွဲဟာယုံကြည်စိတ်ချလို့မရသလိုလက်ခံနိုင်စရာလည်းမရှိတဲ့အကြောင်းရွေးကောက်ပွဲကိုအကြောင်းပြပြီးစန့်ကျင်တဲ့အဖွဲ့အစည်းတွေကိုဖိနှိပ်ဖို့စစ်ကောင်စီဘက်ကတိုးပြီးလှုပ်လာနိုင်တဲ့အကြောင်းအစီရင်ခံစာမှာရေးသားထားပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြိပခတွေတိုးလာပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်နိုင်တဲ့အကြမ်းဖက်မှုတွေရှိခဲ့သလိုစစ်တပ်ရဲ့ဖိနှိပ်မှုနဲ့ လူအခွင့်အရေးချိုးဖောက်မှုတွေဆက်ဆက်နေတဲ့အကြောင်း Amnesty International အဖွဲ့အစည်းကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ကုန်စည်နှုန်းလောင်စာစွမ်းရည်တိုးမြင့်မှုကြောင့်ကျန်းမာရေးနဲ့တခြားလူမှုရေးကိစ္စတွေထိခိုက်ပြီးအချက်အတဲတွေနဲ့ပုံမှုရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bax နဲ့ PJ Elliot တို့ဖြစ်ပါတယ်ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.